bend but never break me, 'cause it only serves to make me more determined to achieve my final goal. And
everywhere women are saying the time is now. Time for equality and opportunity.
အခုအချိန်တန်ပြီလို့အမျိုးသမီးတွေနေရာတိုင်းမှာထုတ်ဖော်ပြောနေရပါပြီ။ဇန်သူခွင့်ရေးရရှိဖို့လေးစားခံရဖို့ဇန်သူပါဝင်လုပ်ပိုင်ခွင့်ရရှိဖို့အကြံဖတ်မှုအဆုံးသတ်ဖို့အချိန်တန်ပြီလို့အမျိုးသမီးတွေတောင်းဆိုနေကြတာပါ။ကမ္ဘာတစ်ဝှမ်းမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာနေရာတိုင်းအချိန်တိုင်းမှာကိုယ်ထိပ်လက်ရောက်စွာခံရတာခွာခြားဆက်ဆံခံရတာကိုအများသိအောင်ပြောရဲလာကြပါပြီ။ရေရှည်ခံမဲ့အပြောင်းအလဲကိုဖော်ဆောင်ပေးဖို့လည်းအလေးအနက်တောင်းဆိုနေကြပါပြီ။ဒါဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဖြစ်စဉ်နဲ့ဆန္ဒပါကျွန်တော်ရဲ့ဆန္ဒကလည်းအလားတူပါပဲအမျိုးသားတိုင်းယောက်ျားလေးတိုင်းရဲ့ဆန္ဒကလည်းဒီလိုပဲဖြစ်နေပါတယ
်အဲ့ဒါကတော့ကုလသမဂ္ဂထွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကမလ၈ရက်နေ့မှာချက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့မိခွန်းမှာထက်သွင်းပြောကြားခဲ့တာပါသူပြောကြားခဲ့သလိုအမျိုးသမီးတွေတန်းတူအခွင့်အရေးရှိဖို့လေးစားမှုခံရမှုအကြမ်းဖက်ခံရမှုအဆုံးသတ်ဖို့က The time is now.အခုဟာအချိန်တန်ပြီဖြစ်ပါတယ်အတွေးမှုချုပ်သတိပေးခဲ့တယ်လို့အမျိုးသမီးနဲ့မင်းကလေးငယ်တွေရဲ့ဘဝရေရှည်ခံမဲ့အပြုတ်သွားဆောင်တဲ့လောက်ရတွေကိုလှုပ်ပေးဖို့ကန္တာတွေကမြန်မာနိုင်ငံမှာလည်းလှုပ်ဆောင်စရာတွေအများကြီးရှိရမှာတခုကတော့တိုင်းတစ်ပါးမှာမြန်မာအင်အကူတွေဖြစ်သွားရောက်လုပ်ကိုင်နေသူတွေရဲ့ဘဝလုံခြုံရေးကိုရွေးထုတ်ပြီးတင်ပြလိုပါတယ်စင်ကာပူမှာမြန်မာအင်အကူပေါင်း3000ကနေ4000ထိရှိရမှာနိုင်ငံခြားတည်ဝင်ချုပ်ဆိုထားတဲ့စာချုပ်ရှိတဲ့အတွက်လေအင်အကူတွေဒုက္ခရောက်ရင်ဥပဒေအရအကာအကွယ်ပေးနိုင်ဖို့ကမလွယ်လှပါဘူး Home လို့တူောက်ခေါ်တဲ့ရွှေပြောင်းလူသမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးဆောင်ဖွဲ့ရဲ့ဥက္ကဋ္ဌ Bridget Dan ကအခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ
် I believe there are thousands of Myanmar women working here as domestic workers and if
မြန်မာနိုင်ငံကအင်အကူတွေတောင်းနဲ့ချီပြီးစင်ကာပူမှာရှိနေတယ်လို့ကျွန်မယူဆပါတယ်။တကယ်လို့သူတို့ကိုပို့တဲ့နိုင်ငံကသူတို့တွေကိုအင်အကူအပြင်တည်ဝင်လောက်ကန်ခွင့်ပြုမဲ့ဥပဒေပြဋ္ဌာန်းချက်မရှိဘူးဆိုရင်သူတို့တွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေလည်းရှိမှာမဟုတ်ပါဘူး။စင်ကာပူအပါအဝင်သူတို့ရောက်နေတဲ့နိုင်ငံမှာပြဿနာဖြစ်တော့ဒုက္ခရောက်ကြတာပေါ့
။ Bridget Dan ပြောခဲ့သလိုစင်ကာပူမှာမြန်မာအင်အကူတွေရဲ့ပြဿနာတွေကဘာတွေပါလဲ။ပထမကတော့အသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုပွဲစားတွေကအသက်လိမ်ပြီးစင်ကာပူကိုခေါ်လာခြင်းပဲဖြစ်ပါတယ်။စင်ကာပူမှာအသက်23နှစ်ပြည့်မှအိမ်အကူဖြစ်လူခွင့်ရှိတဲ့ဥပဒေရှိပေမဲ့လို့လေထက်ထက်ဆိုသူကိုပွဲစားကပါစပို့မှာအသက်လိမ်ပြီးခေါ်ခဲ့တာဖြစ်ပါတယ်။အဂျာဇီးရာရုပ်တံလွှင့်ကိုထက်ထက်ပြောခဲ့တာကိုကောက်နှုတ်တင်ပြလူပါတယ်
။တမီးအေဂျင်အတိတယ်သမီး35နှစ်ဆိုတော့တည်ရဒါမဲ့သူအကုန်လုံးလဲပြီးလုတ်ပေးတယ်။လုတ်ပြီးတော့သူဘသူမေးမေးပေါ့နော်23နှစ်ပဲပြောရမယ်ဆိုပြောတယ်
။တခါစင်ကာပူမှာ2016ဇူလိုင်လကမြန်မာအင်ကူဇိုမီချင်းမျိုးသမီးချုံုံတုံးဟာစင်ကာပူအင်ရှင်အမျိုးသမီးဦးရဲ့နှိပ်စက်မှုကြောင့်တည်ဆုံးခဲ့ရပါလေ။ Home လို့သူကခေါ်တဲ့ရွှေပြောင်းလူသမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအဖွဲ့အစည်းမှစီနာဝန်တန်းအကူအညီပေးနေတဲ့ကိုတင်မောင်ဝင်းပြောပြခဲ့တာက
ကျောင်းတိုင်းတုန်းကဒီချင်းမျိုးသမီးလေးပေါ့လေသူကအသက်24နှစ်ရှိပြီးတော့ကလေးတယောက်အမေပေါ့လေသူ့ကိုဒီအသက်ခံရတဲ့ဆိုတော့ဒီရှားအီအေရှင်ရှိမှာလှုပ်လှုပ်တယ်ပေါ့အဲ့တော့သူကဒီမှာလှုပ်တာလှုပ်တာ5လ6လတော့ပဲရှိသေးတယ်လေပြီးတော့တော့မှကျွန်တော်တို့ဆက်ပြီးတာအဲ့ဒီအေရှင်ကအဲ့လိုပဲအိမ်ပေါ်ယူခဏခဏတော့သူစုနှိမ့်ဆက်တဲ့ဓာတ်ကိုမခံနိုင်လို့ခဏခဏပြောင်းတယ်လင်းအား6ရှိတယ်ကောင်မလေးကအဲ့နောက်ဆုံးလှုပ်နေတဲ့အေးဘောအကူလူသမားလေးလို့သိရတယ်လေ
တခါ2019ဇွန်လကစင်ကာပူရှိမြန်မာအင်ကူမတ်စီမာဦးဟာလေစင်ကာပူအင်ရှီရဲ့နှိမ့်ဆက်မှုကိုမခံနိုင်တဲ့အတွက်18ထပ်တိုက်ပေါ်ကခုန်ချပြီးအဆုံးစီရင်ခဲ့တာဖြစ်ပါလေဒီဗီဒီယိုဟာအင်တာနက်ပေါ်မှာပြန့်နှံ့ခဲ့ပြီးမြင်တွေ့သူတိုင်းယူကျုံမရဖြစ်ခဲ့ကြတာလည်းဖြစ်ပါလေရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါ့ပင်ဝင်းကြီးပါအုပ်စုဂူတုံးကြားကြီးပါမှာမိဘနှစ်ပါးစုံဆုံးပါပြီးအဖိုးနဲ့အဖွားနဲ့နေထိုင်နေသူမတ်စင်မာဦးကိုလူပွဲစားတွေကစင်ကာပူကိုခေါ်လာခဲ့တာဖြစ်ပါတယ်။ထိုစဉ်ကမိုက်စင်မာဦးရဲ့ဇာတိကိုတွားရောက်ခဲ့ပြီးအများတီအောင်ကြိုးပမ်းပြခဲ့တဲ့ရခိုင်လူငယ်တဦးဖြစ်တဲ့မောင်ဝီဟင်အောင်ရဲ့ပြောပြချက်ကိုဆက်လက်နားဆင်စီချင်ပါတယ်
။ဒီရွာကနေစင်ကာပူကိုသွားဖို့အတွက်လူပွဲစားတွေကနေတချင်း သူတို့ကိုဒီကနေ့ဆွေးခေါ်တယ်လူပွေးစားကနေဒီကနေ့တအုပ်ကိုပို့တယ်တအုပ်ကနေတဆင့်သူ့ကိုဘာကိုပို့လဲဆိုရင်ဥမာရန်ကုန်ကိုပို့တယ်ရန်ကနေပွေးစားနေတဆင့်ဟိုစင်ကာပူကိုပို့တာဖြစ်တဲ့ခဏပြောမယ်ဆိုရင်တောသူတောသားတွေရဲ့တကယ်ရိုးသားတဲ့အချင်းတွေကိုဟိုမတမာသူတွေလူတွေကဟိုလက်တလုံးချအသုံးချသွားတယ်လို့ကျွန်တော်ယူပြီးအားဖြင့်ကောက်ချက်ချလို့ရတယ်ပြောမယ်ဆိုရင်တော့ဒီလိုပုံစံမျိုးပဲရခိုင်ပြည်မှာဘလောက်ညံ့နေမလဲဆိုတာကိုတော့လူကြီးမင်းတို့အနေနဲ့ကျေးရှုနေတဲ့လူတွေအကုန်နဲ့ဟိုသုံးသပ်နိုင်ကြမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဖေဗရူလာ29ရက်နေ့ကလည်းစင်ကာပူနိုင်ငံစီရန်ကွန်ရမှာအင်အကူတိုင်းရင်းချင်းမျိုးသမီးလေဟီနေဟင်းကလည်းဆန်ထတိုက်ပေါ်ကခုံချပြီးအဆုံးစီလင်ခဲ့ပါတယ်။တိုက်ဆိုင်မှုတရက်ကတော့2016ခုနှစ်ကစင်ကာပူမှာအလုရှင်တွေရဲ့နှိမ့်ဆက်မှုကြောင့်တည်ဆုံခဲ့တဲ့ဇိုမီချင်းမျိုးသမီးပျုံကုန်တွန်းကိုခေါ်လာခဲ့တဲ့ပွဲစားဟာအခုချင်းမျိုးသမီးလေဟီနေဟင်းကိုခေါ်လာခဲ့တဲ့ပွဲစားနဲ့အတူတူဖြစ်နေတာပါပဲ။ပါစပို့မှာမွေးတက်ကလေးလင်ကခေါ်လာခဲ့တဲ့ပွဲစားတွေကိုဘယ်လိုသက်ဆိုင်ရာအာဏာပိုင်တွေကအရေးယူမလဲပြုံကုန်တုံးနဲ့မဇင်မာဦးတို့လိုအလုရှင်တွေရဲ့နှိမ့်ဆက်မှုဒဏ်ကိုခံရလို့အသက်ဆုံးရှုံးခဲ့ကြတဲ့မြန်မာအင်ကူတွေကိုဥပဒေအရဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲကိုတီမောင်ဝင်းက
ပွဲစားဆွဲလူတွေကိုကျွန်တော်တို့ရန်ကုန်မှာပြင်းပြင်းထန်ထန်အရေးယူနေခြင်းတယ်ဘာလို့လဲဆိုလို့ရှိရင်အခုသူတို့ခေါ်လာတာတွေအကုန်လုံးကပို့နေရတာတွေဘာမှမသိဘူးဘာမှဟိုလေအင်းဒီစကားလည်းမပြောတတ်ဘူးဘာမှလည်းမပြောတတ်ဘူးအဲတော့အသက်ငယ်ငယ်လေးတွေအခုဖြစ်သွားတဲ့အားတွေတော်တော်များများတွေอ่ะအဲ့တော့အဲ့ဒီပွဲစားတွေကိုကျွန်တော်တို့ကဒီမှာအခုဆိုဒီအခုယခုဖြစ်တဲ့ကလေးမလေးကိုပို့ရပွဲစားကလည်းဘယ်ရလဲဆိုဟိုအဲကြောင်ไก่တွန်းတော့อ่ะလုပ်တဲ့ပွဲစားပဲကျွန်တော်တို့သိနေအဲချင်းဘက်ကတစ်ခေါက်ဆိုရင်အဲ့ဒီပွဲစားတွေအဲ့ဒီဟာနဲ့ပဲလာနေကြတာလေသူတို့ကိုအဲဟိုကျွန်တော်တို့ကပြင်းပြင်းထန်ထန်ကိုအရေးယူစေခြင်းနဲ့ဟိုမှာမလေးရှားမှာဆိုလို့ရှိရင်အင်ဒိုနီးရှားတယောက်မိတ်တယောက်မှာသင်ရဲပြီးတော့ဆုံးသွားတဲ့ကိစ္စအဲဒါဆိုလို့အင်ဒိုနီးရှားအစိုးရဘာလို့လဲဆိုလို့ရှိရင်အဲသူ့ကိုပို့တဲ့လူလိုက်ရှာပြီးတော့အရေးယူတယ်ပေါ့လေဟိုကျွန်တော်တို့ရှိမှာအဲ့လိုပွဲစားတွေကိုပေါ့လေအဲ့လိုပြင်းပြင်းထန်ထန်အရေးယူလိုက်လို့ရှိရင်တော့နည်းနည်းလေးပဲသူတို့လည်းလန့်သွားမလားပေါ့လေဒီရောက်လာတဲ့လူကလည်းနည်းနည်းတန့်သွားမှာလို့ကျွန်တော်ထင်တာပေါ့
ဟိုချမတွေ့ရတာပေါ့နော်ဟိုအရင်တော့ကြားရတာကတော့လွှတ်တော်ကနေပြတော့မှဒီအိမ်အကူတွေကိုနိုင်ငံခြားမှာသွားလုပ်ဖို့အတွက်ပေါ့နော်ဥပဒေတွေဘာတွေပြဋ္ဌာန်းဖို့ပေါ့နော်သူတို့အကာအကွယ်ပေးဖို့စီးနင်းတွေချမှတ်ဖို့ဆိုတာအဲ့ဒါလုပ်နေတယ်ဆိုတော့ကျွန်မကြားရတယ်အခုအဲ့ဒီအခြေအနေရောဘယ်လိုရှိနေလဲလောလောဆယ
်အဲ့ဒီဥစ္စာအခုနေဒီဘာမှဖြစ်မလာသေးဘူးအမျိုးသမီးတွေကိုအိမ်ပေါ်မလုပ်ရဆိုပြီးတော့ကျွန်တော်ကြောက်လာထုတ်ထားတာပဲရှိတယ်လေအဲဒါပဲအမှဆိုလို့ရှိရင်ကျွန်တော်တို့ဒီကတွန်းတယ်ဒီဥစ္စာကိုဒီချာဥပဒေနဲ့ဒါပြဆွက်ကိုလွတ်ဒါပြစ်ပင်းနေဆိုတာတော့၄ပဲမရှိဘူးဟောလေပြောတော့ကိုလည်းကျူးနိုင်တာမဟုတ်ဘူ
းဟုတ်ကဲ့အ
ဲတော့ကိုယ့်ဘက်ကလေပြီးတော့ဥရင်နဲ့ဘယ်လိုစည်းကမ်းနဲ့ဘယ်လိုဖြစ်လို့ရှိရင်ဘယ်လိုလုပ်ပါဆိုတော့အဲ့ဒါကိုကျွန်တော်တို့ဒီတွန်းတာပဲဒါပဲအလုံးစမဝင်ကြီးထန်တာအဲ့ဒီဥပဒေကဒီဥပဒေကအပေါ်မရောက်ဘူးဖြစ်နေတာထင်တာပဲကျွန်တော်စိတ်ထင်တော့
အဲ့တော့မေးစရာဖြစ်လာတာကပေါ့နော်ဒီချင်းမျိုးတပီးပြုံကုန်တုံးတို့လိုကိုကိုကိုတက်နေတဲ့ဇေမာဦးတို့လိုအခုချီအမျိုးသမီးတို့လိုနော်အမျိုးသမီးဘယ်နှဦးတေမပဲကိုနိုင်ငံအနေနဲ့ကဒီအမျိုးသမီးလေးတွေကိုကာကွယ်ဆောက်ရှောက်ဖို့အတွက်ပေါ့နော်ဥပဒေပြဋ္ဌာန်းမှလည်းဆိုတာတော့၄စရာကောင်းနေမိကွန်ဖြစ်လာပြီလို့ကျွန်မထင်ပါတယ်ကိုဒီမောင်မင်းဘောကရော
ဟုတ်ပါတယ်ကျွန်တော်ကလည်းအဲ့ဒီဥစ္စာကိုပဲမေးကြရမလို့ဖြစ်နေပြီကျွန်တော်လည်းတက်နိုင်တဲ့ဘက်ကဆိုကျွန်တော်ဆိုက်ပြီးတော့မေးတာပဲဒါပေမဲ့အဲ့ဒီဥပဒေကတော့ဘရော့ထွက်လာမလဲတော့မသိဘူး
နိုင်ငံကအမျိုးသမီးများနေမှာအတွင်မှုချုပ်အန်တိုနီယိုဂူတရစ်တိုက်တွန်းခဲ့တယ်လို့ပါပဲ။မင်းကလေးငယ်တွေအပေါ်အကြမ်းဖက်မှုစော်ကားမှုခေါင်းပုံဖြတ်မှုတို့ကိုအရေးယူဖို့က The time is now အချိန်တန်ပြီဆိုတာပင်ဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကဏ္ဍကိုလီကုန်းချုပ်အပ်ပါရှင်။ You can bend but never break me cause it only serves to make me more determined to achieve my fire.